ဒီကနေ့မှာကြာရောက်တဲ့သတင်းကျလာပြင်းနေအခါတမရမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့အချက်တဲတွေကိုစာနာနားလည်ပြီးတော့လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကပေးနေပါတယ်လို့ပြောကြားလိုက်ပါတယ်အမေရိကန်အနေနဲ့မြန်မာပြည်သူတွေနဲ့အတူတသားတည်းရပ်တည်နေတယ်လို့ပုံမူတောက်ပတဲ့ငင်းချမ်းသာယာတဲ့အနာဂတ်လမ်းကြောင်းစီကိုသွားနေတဲ့မြန်မာပြည်သူပြည်သားတွေကိုဆက်လက်ထောက်ခံအားပေးသွားမှာပါလို့လည်းဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံအကြီးကဲဆူဆန်စတီဗင်ဆန်ကဗီဒီယိုနဲ့ဒီသတင်းကျစုမွန်ကောင်းတောင်းပေးခဲ့ပါတယ်
In honor of this year's Festival of Lights, the U.S. Embassy wishes you renewed hope, strength, and a chance to celebrate with your family and loved ones.
တရင်ကျွန်မိချုံပွဲကိုဆင်နွှဲရင်းမြမပြည်သူအားလုံးအတွက်မျှော်လင့်ခြင်းနဲ့ခွန်အားတွေရစေဖို့ပြည်သားစုဝင်တွေချစ်ခင်သူတွေနဲ့အတူဆင်နွှဲခွင့်တဖန်ရရှိဖို့အတွက်အမေရိကန်တန်ယုံကတောင်းဆိုပြုပါတယ်လို့အမေရိကန်တန်ယုံအကြီးအကဲစတီဗင်ဆန်ကပြောသွားတာပါ2021အာနာသိမ့်မှုနောက်ပိုင်းမြန်မာပြည်သူတွေလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီဒေါ်လာ405သန်းကျော်ဖို့အမေရိကန်ပြည်ထောင်စုကပေးရခဲ့တယ်လို့မြန်မာနိုင်ငံအတွက်အများဆုံးကူညီတဲ့အလှူရှင်နိုင်ငံအဖြစ်ရပ်တည်နေပြီးဆက်လက်ကူညီပေးသွားမယ်လို့လည်းဒီကနေ့အမေရိကန်တန်ယုံကထုတ်ပြန်တဲ့ဗီဒီယိုဖိုင်ထဲမှာတန်ယုံကြီးကပြောသွားခဲ့ပါတယ်တစ်ချိန်တည်းမှာပဲဒီရန်ကုန်ပြည်ထောင်စုတန်ယုံနဲ့ဒီဥရောပသမဂ္ဂ EU ကိုယ်စားလှယ်အဖွဲ့တို့ကလည်းတရင်ကျအခါသမယမှာမြန်မာပြည်သူတွေအတွက်နှုတ်ခွန်းစကားတွေပြောခဲ့ကြပါရဲ့ရှင်